လက်သိရသိခံရတဲ့လက်သမားတွေသူတို့ရဲ့ဘိုးစင်ပေါင်းဆက်လှုပ်လာတဲ့လက်ရမြေတွေပြန်ရဖို့အတွက်ဆိုပြီးတော့ဆန္ဒပြတောင်းဆိုနေကြတာမြန်မာနိုင်ငံတပ်ဖွဲ့မှကျွန်တော်တို့နေ့စဉ်ရက်ဆက်ဆိုသလိုကြားနေရပါတယ်ခင်ဗျဒီပြဿနာဘလောက်ထိကြီးမားနေရလို့ဆရာတို့မြန်မာနိုင်ငံတောင်သူလက်သမားအသေးအနေနဲ့ယူဆပါလဲခင်ဗျာ
လက်ရမြေတင်းစီရဲ့ပြဿနာကတော့ကျွန်တော်တို့ရဲ့အဓိကဖြေရှင်းရမယ့်ပြဿနာတစ်ခုအနေနဲ့ရှိနေပါတယ်လက်သမားအနေနဲ့လည်းမျိုးတို့ရဲ့လက်ရမြေတွေရရှိခြင်းမရှိတဲ့အကြောင်းမလို့ဒါအချိန်မီလေးဟာလုပ်ငန်းခွင်လုပ်ငန်းမှုအတွက်အခွင့်အရေးဆုံးရှုံးနေပါတယ်အဲကျွန်တော်တို့ကတော့ဒါတော့ကြီးကျယ်တဲ့ပြဿနာတစ်ခုအနေနဲ့မြင်ပါရခင်ဗျာ
လွတ်တော်ကလည်းပဲလေယာမြေတွေကိုတောင်သူလယ်သမားတွေလက်ထဲကိုစစ်စစ်ပြီးပြန်ထည့်ပေးဖို့ဆိုပြီးကော်မတီဖွဲ့ပြီးတော့လောက်ကင်ဆောင်ရွက်နေတဲ့အပေါ်မှာဘယ်လောက်ထိထိရောက်မှုရှိနေလို့မြင်ပါလဲခင်ဗျာ
ကျွန်တော်သိတော့လွတ်တော်အနေနဲ့ကော်မတီဖွဲ့ပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုလို့ပြောမှာလွတ်တော်မှာပြန်တင်သွားတာပေါ့နော်ဒါတော့တနေ့တနေ့လောက်တော့ရှိရုံချင်းနဲ့တနေ့လောက်ဖြစ်တဲ့အချိန်မှာတွေ့ရှိချက်တွေပြန်တင်ပြီးတော့မှဒီအကောင့်တွေပေါ်တဲ့ဘိုင်းတော့ကျွန်တော်တို့ကဒါအားနည်းချက်ရှိရလို့ကျွန်တော်မြင်ပါတယ်ဒါလွတ်တော်ရေလေယာမြေနဲ့ပတ်သက်ပြီးတော့မှလေးလျာတွေ့ရှိချက်တွေကိုတင်ပြတဲ့ဘိုင်းရောသူကတော့တွေးရှိချက်တွေကိုတင်ပြတဲ့အနေထားပဲရှိပါတယ်သို့တော်လည်းပဲဒါလွတ်တော်ကနေပြီးတော့ဒါသက်ဆိုင်ရာနိုင်ငံတော်စူအဖွဲ့ကိုတင်နာပေးရတဲ့နေရာမှာစူအဖွဲ့ရဲ့ကောင်တွေပုံမှုကတော့အားနည်းချက်ရှိသေးရပါတော့
ဘလို့ဒီအားနည်းချက်တွေကိုကြော်လွှားနိုင်မယ်လို့ယူဆပါလားခင်ဗျာ
ကျွန်တော်ကတော့ဆိုစုချင်တာတော့ဒီလွတ်တော်ဘိုင်းရောဒီနိုင်ငံတော်စူအဖွဲ့တောင်ရှိသူပေါ့တည်ရှိခံတဲ့ဓမ္မတွေရဲ့သူတို့ကိုယ်စားလှယ်တွေရောနောက်ဓမ္မအခွင့်အရေးကိုဆောင်ရွက်နေတဲ့အဖွဲ့ရောဒီအားလုံးပါဝင်တဲ့ဒီကော်မတီဖွဲ့ရောမှာဒေသလိုက်ကော်မတီဖွဲ့ရောဆောင်ရွက်နေတော့ဒီပြဿနာတော့ပိုကြီးဖြေရှင်းဖို့ဒီဆက်မှမြင်ပါတယ်အခုကတော့ကျွန်တော်တို့ကဒီလွတ်တော်ကတော့ဒီကြားကော်မတီကြားဖွဲ့ထားတယ်ဒီအုပ်ချုပ်ရေးဘက်ကသူဖြေရှင်းဖို့အတွက်သူကဒီနေရာနဲ့ပတ်သက်ပြီးကော်မတီဖွဲ့နေတယ်ဒါကလည်းသမားတွေဘက်ကလည်းတီးကြားရှိနေရဆိုတော့ဒီအားလုံးပေါင်းဆက်ပြီးမှဖြေရှင်းမှာဒီပြဿနာဖြေရဖို့အတွက်နီးစပ်မှာတော့မြင်ပါတယ်ခင်ဗျ
လက်သိမ့်တဲ့ကိစ္စတွေမှာကြည့်မယ်ဆိုရင်ခရိုနီစီးပွားရေးလုပ်ငန်းရှင်တွေတိမ့်ထားတဲ့လယ်မြေတွေတစ်ဖက်ကလည်းဒီစစ်တပ်ကနေပြီးတော့တိမ့်ပြီးတော့ပီးစားချတာတို့စီးပွားရေးလုပ်ငန်းတွေမှာပြန်ပြီးတော့အသုံးပြုတာတို့စသဖြင့်ဒီတိမ့်စီးမှုတွေမှာပေါ့ခင်ဗျလက်သမားတွေလက်ထဲကိုပြန်မရောက်ဖြစ်နေတဲ့လယ်တွေအထူးသဖြင့်ဒီစစ်တပ်ကတိမ့်ထားတဲ့လယ်တွေရရှိရေးအတွက်အစိုးရအနေနဲ့ဘလောက်ထိကိုစစ်တပ်ပေါ်မှာဩဇာညောင်းပြီးတော့ပြန်ပေးနိုင်မယ့်အနေအထားတွေမူဝါဒတစ်ခုအနေနဲ့ဘယ်လိုတွေများချမှတ်ဆောင်ရွက်သင့်တယ်လို့ထင်ပါလဲခင်ဗျာ
ဒီတိမ့်စီးရတဲ့ဒီအနေနဲ့ပတ်သက်ရဲ့ကျွန်တော်မြင်တာတော့ဒီအားလုံးပူးပေါင်းပါဝင်တဲ့ဒီအဖွဲ့လေးအဖွဲ့ကြီးကလည်းဝင်ဆွေးနွေးပွဲလုပ်ရုံပို့ပြီးတော့ညီလာတော့တွေ့နိုင်မယ်မြင်ပါတယ်ဘိုးလိုမို့ပဲခေါ်တာပြောတဲ့အခါပေါ့နော်တပ်မတော်ရဲ့ပူးပေါင်းပါမှုမရှိဘူးဘယ်လိုတော့တရားတော်လို့နေဒီအရာကဘာမှတော့ကျွန်တော်အဖြေရဖို့တွေမမြင်ဘူးပေါ့နော်ဟောတိမ့်တဲ့ဌာနဆိုင်ရာအဖွဲ့ကိုပေါ့နော်တပ်မတော်ဖြစ်ဖြစ်မယ်ဒီမို့တရားဌာနဆိုင်ရာဖွဲ့စည်းဖြစ်ဖြစ်မယ်တော့လွတ်တော်ဘိုင်းဖြစ်မယ်တော့အစိုးရဘိုင်းဖြစ်မယ်ပေါ့နော်တင်းကြီးခံတဲ့လေသမားရဲ့တော့ဒီရေးကိုဖြေရှင်းတဲ့လူတွေဒီအားလုံးပါပြီးတော့မှလူသားဆိုင်ရာလုံးဆွေးနွေးပွဲတစ်ခုတော့ကျင်းပဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီပုံမှာအခြေခံပြီးကျွန်တော်နီးလမ်းပေါ့ညီလာတော့ပို့ပြီးတော့ရှာဖွေဖို့ပို့ပြီးနှိမ့်ဆက်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
လေသမားတွေဒါနောက်ပိုင်းမှာတိမ့်ထားတဲ့လေတွေအခုပြန်ရဖို့ဆိုပြီးလုပ်နေတာထပ်မံတိမ့်မခံရအောင်ဥပဒေပိုင်းအရာအကာအကွယ်ပေးနိုင်မှုအခြေအနေတွေရောဘယ်လိုတွေများရှိပါလဲခင်ဗျာ
အဲ့တော့ဆက်နေလေယာဉ်မီပိုင်ဆိုင်မှုဥပဒေမပေါ်ခင်မှာတော့ကျွန်တော်ကလေလုတ်တူလေပိုင်နေဥပဒေရှိပါတယ်နောက်တစ်ခါတဲ့တဲ့ကဒီ socialist စီဝါရေးဥပဒေအရာတော့လေသမားတွေရဲ့ပိုင်ဆိုင်မှုပစ္စည်းတွေကိုအရာရုံးမှာပေါ့နော်တက်သေးကညင်တိစီချင်းမရှိရတာငွေကိုတွေကရှိပါနောက်တစ်ခါလေယာဉ်မီတိစီဥပဒေရေးရေးခေတ်တွေက1920တွေကထားရအောင် Language Act ဒါတွေရှိပါအဲ့ဒီအခြေအနေမှာဥပဒေပြီးတော့ပဲရှိစေကောင်တိစီကန်တဲ့ဟာပြဿနာဖြစ်တာပါဥပဒေကို apply ဘလောက်လုပ်လဲဘလောက်တုံးချတယ်ပုံမှာပုံပြီးရေးကြည့်လို့မြင်ပါတယ်ဥပဒေရှိတော့လည်းပဲကျွန်တော်ကမိတ်တုံရစာရင်းနဲ့လုပ်လို့တယ်နှုတ်မိတ်ရင်းလုပ်လို့တယ်ဒီပုံမှာလုပ်တဲ့အတွက်ကြောင့်မို့ဒီစနေမကြတဲ့ပြဿနာတွေပေါ်လာလို့မြင်ပါတယ်ဒီခုနလေယာဉ်မီတိစီဥပဒေဖြစ်တယ်ဆိုတာအဲ့ဒီအချိန်ကဒီဥပဒေကရှိသားပြီးသားပါတိုးတော်လည်းပဲအခု2020နောက်ပိုင်းမှာမှကျွန်တော်ကလေယာဉ်မီဥပဒေမှတ်မှုနေတဲ့အတွက်ကြောင့်မို့မိမိရဲ့လေယာဉ်မီကိုတရားဝင်မှတ်မှုနေဝင်ရှိရဲရောင်းချဝင်ရှိရဲပေါ်နိုင်ဝင်ရှိရဲဆိုတာဖြစ်လာအဲ့တော့ကျွန်တော်ပြောချင်တဲ့ဘက်ကငွေတွေကဒီ social kit မှာရှိတဲ့ဥပဒေမှာတော့ဒီလေယာဉ်မီလေယာဉ်သုံးပစ္စည်းတွေပတ်သက်ကာကွယ်ပေးတာရှိပါတယ်။ဆိုတော့လေခုနကပြောတဲ့ဥပဒေကိုတရားလိုက်တာချင်းအားနေရလို့ကျွန်တော်မြင်ပါတယ
်။ဘိုးစင်ပေါင်းဆက်လဲလှုပ်လာတဲ့လက်သမားတွေလက်ထက်မှာလဲမရှိတော့တဲ့ပြဿနာလေယာဉ်လုပ်ငန်းဖွံ့ဖြိုးရေးအတွက်ဘလောက်ထိကြီးမားစိန်ခေါ်မှုရှိနေပါလဲခင်ဗျာ
။လဲမဲ့ရမဲ့ပေါ်များလာတဲ့အတွက်ကြောင့်မလို့တို့တွေကကျေးလက်ကိုဆုံးခွာလာတဲ့မျိုးပြောက်ကိုတက်သွားတယ်ပေါ့နော်။အချို့တွေပြည်ပနိုင်ငံကတော့လက်ရှိဆိုတော့ထိုင်းနိုင်ငံမှာကျွန်တော်တို့ကြည့်ရတာလက်သမား3000လောက်ရှိရဆိုပြီးတာပြီးခဲ့တဲ့ဒီငွေတိုင်းမှာတမိုင်းဦးသိန်းစိန်ကိုလည်းပြောခဲ့တာပေါ့နော်။မလေးရှားပါပြီးတော့ကျွန်တော်တို့ကလုံမတန်းနေရှိရှိတယ်။လေယာဉ်မျိုးဆုံးခွာသွားတဲ့အတွက်ကြောင့်မလို့ကျွန်တော်လူသားရှားပေါင်းပြဿနာပြတာမယ်။နောက်တစ်ခါကျွန်တော်တို့ရဲ့လေယာဆက်ပြီးတဲ့လူတွေနည်းလာတဲ့အခါကျရင်နောက်ပိုင်းကျွန်တော်တို့ကဆန်အောင် Facebook လို့ရတဲ့အတိုင်းမျိုးနေပြီးတော့စာတောင်ပြန်သွင်းရမယ့်နေထိုင်မှုဖြစ်လာနိုင်တဲ့နေရာဖြစ်လာနိုင်ပါတယ်။နောက်တစ်ခုကကျတော့ခုနလေယာဉ်မျိုးသိသိခံရတော့ကြောင်းမလို့သူတို့အနေနဲ့ဒီလေယာဉ်တွေကဝင်ဝင်မဝင်ဘူးတချို့လည်းမိမိရဲ့လေယာဉ်တွေပြန်လည်ရရှိသူတွေတိုက်ပွဲဝင်နေကြတာပေါ့နော်ခါးစည်းချင်းခံရတဲ့ခါကျတော့သူတို့ရဲ့တောင်းမှရှိနေမိသားစုရဲ့စောင်းနေကြည်ကြဲဖြစ်လာမှုတွေဖြစ်လာနိုင်တယ်နောက်တစ်ခုကကျတော့ခုနကျွန်တော်ပြောသလိုပဲဒီလေယာဉ်မရှိတော့ကြောင်းမလို့သူကပြောမယ်ဆိုရင်ဝင်ဝင်ကျွန်တော်တို့မရနိုင်ဘူးမရနိုင်တဲ့ကြောင်းမို့ကျွန်တော်တို့သွားနေတဲ့ ဆင်းရဲမှုတွေကိုတိုက်ဖြတ်ရေးပေါ့နော်ဒီဆင်းရဲမှုတွေ26ရာခိုင်နှုန်းက25ရာခိုင်နှုန်းကြောင်းလုံးမယ်ဆိုတဲ့အားလဲကျွန်တော်တို့ကအကောင့်ရဲ့ပေါ်မှုတွေမိစရာမိခွန်းတခုဖြစ်လာတာပေါ့နော
်ဆိုကူဆိုရင်ဒီလဲရမြေပြန်လဲရရှိရေးဆိုပြီးတော့လဲသမားတွေဆန္ဒပြကြတဲ့အခါမှာတရားမှုစီတန်းလက်လက်မှုလို့ပုံမှန်မျိုးတွေတက်ပြီးတော့လဲသမားတွေထောင်ချခံရတာတော်တော်များလာပါပြီခင်ဗျဆိုတော့ဒီလိုနီးလန်းနေနဲ့ဆောင်ရွက်တာရောဘယ်လိုတွေများထောက်ပြကြမှာလဲဒေါက်တာဆုထွန်းတို့အနေနဲ့
ဒီဖြည့်ရှင်းတဲ့အပိုင်းပေါ့နော်တော်တော်ပဲလို့ကျတဲ့ဆိုရပါလေဖြည့်ရှင်းမှုကြိုးစားနေတိကျပြီးဆောက်ကြပါတော်တော်လည်းပဲလဲသမားတွေဘက်ကသူကစဉ်းစားတဲ့အခါကျတော့ဒီကြံပြီးစောက်တယ်ဆိုတော့လည်းဒါအရင်ထဲမှာဒီအဲကုန်းခဲထဲမှာခံပြီးတော့သူကစောက်တယ်ဆိုပြဿနာမရှိဘူးနော်သူကစောက်ရတာဒီဒီဦးကျဲကျဲထဲမှာစားစရာမရှိပဲထိုင်စောက်လို့စိတ်ရှည်ကြပါဆိုတော့သူကစိတ်မရှည်နိုင်ဘူးဖြစ်လာတာပေါ့နော်ဖြစ်တဲ့အခါကျတော့သူတို့လုံနေတဲ့ဟာဆန္ဒထုတ်ပေါ်တဲ့အမျိုးဖြစ်လာတယ်ဖြစ်တဲ့အခါကျတော့ဆန္ဒထုတ်ပေါ်တဲ့နေရာမှာခွေးမှုကျဲယူတယ်မယူဘူးပြဿနာတွေနဲ့အခြားပြဿနာတွေဖြစ်လာတဲ့အခါကျတော့ဖန်စီရေးဦးရဲ့အခါဖြစ်လာတာတော့တပူပေါ်နှစ်ပူဆင်းပေါ့နော်လူရဲဦးကကျွန်တော်ကလည်းအနေမရှိရတော့ကြောင့်လို့ဒီစောက်ရတဲ့ချက်တဲ့အချိန်မှာကဖန်စီထောက်ကြခံရတဲ့ကြောင့်သူတို့တွေ့တာမှားရမှုရှိတယ်ကမတတ်နိုင်ဘူးဖန်စီခံတဲ့လူတွေဝဲကထောက်စားသူတို့ပြခဲ့တဲ့အခါဖန်စီခံတဲ့လူတွေအင်အားစုဖြစ်တဲ့အခါကျရင်သူတို့တွေဒီသားစုရဲ့ဝင်မှုကိုထိခိုက်လာတဲ့အခါကျတော့သူတို့ရဲ့သားသမီးတွေရဲ့ပညာရေးကျန်းမာရေးလူမှုရေးဒါတွေကထိခိုက်လာတယ်ဆိုတော့ကျွန်တော်တို့ရဲ့ generation တစ်ခုလုံးတော့မှထိခိုက်လာတဲ့အနေအထားရှိလာတဲ့လူတွေမှုအဆင့်နှမ်းပါတော့ဒါရောလို့ထိခိုက်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့သွားနေတဲ့လမ်းစဉ်တွေဒါတွေ့ဖယ်သွားမယ်လို့ကျွန်တော်မြင်ပါတယ်အခုသွားနေတဲ့ဆေးရမတွေကိုတိုက်ဖယ်ကြီးလေးစားဖွံ့ဖြိုးရေးဆိုတာနဲ့အခုဖြစ်နေတဲ့လက်တွေ့ဖြစ်နေတဲ့ပြဿနာတွေနဲ့ရှင်ကြည့်မယ်ဆိုရင်တော့ဒီပုံစံနဲ့သွားရင်တော့ဒီပန်းနိုင်ရောက်ဖို့ဆိုတော့ဝေးမယ်လို့ကျွန်တော်မြင်ပါတယ
်ခုနကဒေါက်တာဆူရွန်းထောက်ပြသွားခဲ့သလိုဖြစ်ရှင်းနိုင်မဲ့နီလန်းအနေနဲ့ဒီဆွေးနွေးပွဲတစ်ခုပေါ့နော်အားလုံးပါဝင်နိုင်မဲ့ဆွေးနွေးပွဲတစ်ခုကောမဒီတစ်ခုပေါ်ပေါက်လာနိုင်မဲ့အလားအလာရောမြင်ရပြီလားခင်ဗျအ
င်းရရှိတော့ကျွန်တော်တို့မတွေ့သေးဘူးเนาะကျန်တဲ့ဆွေးနွေးပွဲရောအများကြီးလုပ်နေတာတွေ့ပါတယ်နိုင်ငံရေးဆွေးနွေးပွဲကြီးငင်းရေးဆွေးနွေးပွဲကြီးကျန်တဲ့ပွဲတွေကတော့ကျွန်တော်မြင်တာကတော်တော်ဆုံးနေသို့တော်လည်းပဲအဓိကကျတဲ့ဒီလေယာဉ်မြင်တဲ့ပတ်သက်ပြီးဆွေးနွေးပွဲတော့ကျွန်တော်မတွေ့သေးပါဘူးခင်ဗျအရေးကြီးတဲ့ဟာတော့မိများမိညာတို့ဘုသမင်းလဲဒီမဖြစ်ရှင်းနိုင်တဲ့ကျွန်တော်ဒီတိုင်းများထားခဲ့တာတော့မသိပါဘူးကျွန်တော်မြင်တဲ့တဘောကတော့အဖြေရတယ်မရတာမဟုတ်ပါဘူးသို့တော်လည်းပဲခုနပြောတဲ့လေသမားတွေကိုအမ်မော်ဆွဲပြီးဆန္ဒပြတဲ့လူတွေကိုကျွန်တော်တို့ကစပွဲပွဲကိုခေါ်ပြီးမှဆွေးနွေးဝင်ပြီးတိုင်းတော့ပို့ပြီးတော့ပြဿနာအဖြေကိုနှိမ့်ဆက်မယ်တော့ကျွန်တော်မြင်ပါတယ်
ဒေါက်တာဆုထုတ်ကျေးဇူးများတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးပါ